ချောက်ဒီမောင်သားခင်ဗျာအခုမြန်မာနိုင်ငံမှာလူလူသဘောထားစစ်တမ်းကောက်ယူမှုတချို့တွေ့ရပါတယ်အဲ့ဒီစစ်တမ်းကောက်ယူမှုတွေကိုဘယ်လောက်ထိကျွန်တော်ယုံကြည်အားထားလို့ရသလဲဘယ်လောက်ထိမှန်မှန်ကန်ကန်လူတွေရဲ့သဘောထားကိုထင်ရှားနိုင်တယ်လဲသူတွေစစ်တမ်းကောက်ယူမှုကစတာပထမအဆုံးပြောပါခင်ဗျာ
ကျွန်တော်ကကြွန့်ချင်သူတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့အမြင်သဘောထားလေ့လာချက်ပါတယ်လေးတခုကိုတော့ကျွန်တော်သိယူတယ်ပေါ့လေမိနာပိုင်းရပြောမယ်ဆိုလို့ရှင်တော့များသောအားဖြင့်သဘောထားမြင်ကောက်ခံတဲ့စစ်တမ်းတွေကဒီကွာထလို့မရတော့ဘူးလို့ကျွန်တော်တော့ထင်တယ်
။ဘာဖြစ်လို့
ဘာဖြစ်လို့လဲဆိုတော့ပထမဦးဆုံးကတော့နေခွန်းတိဆောက်ပုံအစားကြီးစဉ်းစားရပါလေ။မီဒီယာတွေမှာမိနာတွေကိုကြည့်တဲ့အခါကျတော့သိပြီးတော့ဟိုဒီကွာထတော့မိခွန်းမဟုတ်တာကြည့်ရတယ်ပေါ့လေပထမဆုံးဥမာအဖြစ်ဆိုတော့အဲတော့ဆန်းစုကြည်ဆောင်ရွက်နေတော့ငញ្ញန်ကြီးဖြစ်စဉ်အောင်မြင်မှုခုထင်မှတ်လားဆိုတဲ့ဟာမျိုးပေါ့နော်စစ်တမ်းတွေဘာတွေကောက်တဲ့ခါကြလို့ရှိရင်ကျောင်းရရဲ့သဘောတဘာဝကိုလည်းကျွန်တော်ပြန်ကြည့်ဖို့လိုအပ်တယ်ပေါ့နော်မျိုးဘာလို့လဲဆိုငញ្ញန်ကြီးဖြစ်စဉ်ဆိုတဲ့သဘောကရှိသဘောဆောင်တတ်တယ်ဒီငញ្ញန်ကြီးဖြစ်စဉ်တိုင်းမှာအတက်ကြရှိတယ်အကြရှိနေလို့လည်းမအောင်မြင်ဘူးလို့မပြောနိုင်ဘူးအတက်ရှိနေလို့လည်းအောင်မြင်မယ်လို့ရှင်းအောင်လို့မဖြစ်ဘူးဒါကြောင့်မို့အဲ့ဒီနေကုန်းကမကြီးရွယ်ပဲနဲ့တခြားသောတဲ့အောင်မှုတစ်ခုရောက်သွားနိုင်တယ်။ဥပမာဆိုတော့ဒေါအောင်ဆန်းစုကြည်မအောင်မြင်နိုင်ဘူးလို့ထင်လို့ရှိရင်ဒေါအောင်ဆန်းစုကြည်ဆောင်ရဲနေအမြန်လို့ဆိုတဲ့သဘောဖြစ်သွားနိုင်တယ်ပေါ့နော်။အဲ့ဒါမျိုးမြင်မယ်အစားပေါ့နော်။သူလောက်ကြိုက်ဆောင်ရဲနေပုံကိုသဘောကျပါသလားမကျပါသလားဆိုတာမျိုးပြီးလို့ရတယ်ပေါ့နော်။ဟု
တ်ကဲ
့။ပြီးတဲ့အခါမှာလည်းကျွန်တော်တို့အစွဲလေးတွေကျင်းဖို့လည်းလိုအပ်တာပေါ့နော်။နောက်မိကုန်းမိတာရောထွက်ပြီးမိတဲ့ဟာမျိုးတွေလည်းတွတ်တွေ့ရတယ်။ဥပမာအဖြစ်အဲမကြောင်ရင်ကပြတ်တမ်းကရဲ့ရခိုင်နဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာအခြေခံသာထွက်လာတဲ့ဆိုလို့ရှိရင်တက်မတော်နဲ့ဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍနဲ့ကိုရောထွေးပြီးနေလိုက်တဲ့အခါကျတော့အဖြေရခက်တဲ့ဟာမျိုးတစ်ခုကိုဖြစ်ရင်တစ်ခုကိုထိခိုက်တဲ့ဟာမျိုးဖြစ်ရတယ်။ဒါကြောင့်မိန်းကုန်းတိဆောက်ပုံရအားနဲ့ချက်ရှိတယ
်။မေးမဲ့လူတွေကိုရွေးတဲ့နေရာမှာရောဒီကိုမေးမဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့နှမ်းဆက်ကျွမ်းကျင်မှုထိတွေ့မှုရှိတဲ့ပရိသတ်ကိုရွေးသင့်သလားသူတို့မဟုတ်တမ်းမံပရိသတ်ကိုရောပြီးမေးသင့်သလား
မကြီးဘူးအချင်းတော့ဒီစစ်တမ်းလေ့လာတဲ့လူရဲ့ရည်ရွယ်ချက်ပေါ်မှာမူတည်ရပါတော့နော်အဲ့တော့ကိုရည်ရွယ်ချက်ကအဲကိုဒီအစိုက်ဝင်းရဲ့သဘောထားအမြင်ကိုလေ့လာခြင်းနဲ့ဆိုရင်တော့အဲ့ဒီအစိုက်ဝင်းရဲ့အချိုးကိုပူဇော်ပြုနိုင်အောင်ကြိုးစားရတာပေါ့
ဟုတ်ကဲ့ကျွန်တော်လေးထားခြင်းနဲ့ကြည့်ကြတော့မီဒီယာတွေအပေါ်မှာထားတဲ့သဘောထားနဲ့ပတ်သက်တဲ့စစ်တမ်းဖြစ်ပါတယ်အဲ့ဒါမျိုးကြတော့ရွေးချယ်တဲ့ပရိသတ်ကတော့အကုန်လုံးပြန်ကြမေးသင့်သလားပရိသတ်တိုင်းကိုမေးသင့်သလားကျွမ်းကျင်သူကိုမေးသင့်သလားဘယ်လိုသွားလဲ။
ဟောသူတို့ရေပူကအချင်းတော့မေးတဲ့အခါမှာကိုတိကျင်နဲ့ကိုတင်ပြကျင်နဲ့ဒီဇိုင်းပုံမှာမူတည်တာပေါ့နော်။အဲ့ဒီဇိုင်းပုံမှာမူတည်ပြီးတော့ရေပူကအချင်းမီဒီယာတွေကိုဘယ်လောက်ထိဟိုမှာဖြစ်လဲနားထောင်တဲ့ပရိသတ်ကဘယ်လောက်ထိနားထောင်တယ်လဲဆိုတာမျိုးကိုကြည့်ရင်တော့ခုနအချိုးတွေနဲ့ပြန်ပြီးတော့ပရိသတ်ကိုနားထောင်တဲ့စီရင်ကိုအစအရာကောက်ထားပြီးတော့မှကျွန်တော်တို့သွားပြီးမေးကြတာလေးရှိ။မှဆိုတော့ဆရာရဲ့ဆရာတို့ VOE ရဲ့အဲ့ကဏ္ဍကိုကြိုက်တယ်လေဆိုတဲ့ဟာကိုသိကျင်တဲ့အတွက်ကြောင့်မေးတဲ့ဟာမျိုးဆိုလို့ရှိရင်အဲ့ဒါမျိုးဆိုလို့ရှိရင်အဲ့ဒီကဏ္ဍတွေကိုနော်ဒီ focus group လို့ခေါ်တဲ့အစုတစုကိုနားထောင်ခိုင်းမယ်အဲ့ဒီက3နင်း5စု10စုဒါကိုအစုတွေခါမယ်ခါပြီးတော့အဲ့ဒီအစုတွေရဲ့သဘောထားအမြင်တွေကိုယူပြီးတော့မေးတဲ့ဟာမျိုးတွေလည်းလုပ်ရပါတယ်အဲ့ဒါတွေကအစုကြတော့ကျွန်တော်တို့တကယ်မီဒီယာကိုကြွန့်ချင်တဲ့လူတွေကိုပြန်ပြီးတော့အကဲချက်တဲ့မျိုးစုံတွေလည်းရှိနေပါတော့။ဆာမန်ပြိတ္တကြီးကိုလည်းမေးတဲ့ဟာတွေရှိနေပါတော့။ဆိုတော့အဲ့ဒါဒီအကုန်လုံးကမိနာပိုင်းရကိုမေးလိုက်တဲ့လူကလူတိုင်းကိုကျွန်တော်တို့ကလိုက်ပြီးမမေးနိုင်ဘူး။အဲ့တော့အဲ့ဒီကလူတွေကိုပဲတက်ဝက်တော့မဟုတ်ပါဘူးပေါ့နော်။ကျွန်တော်နမူနာယူပြီးမေးရအောင်။နမူနာအချို့တစ်ခုယူပြီးမေးရတဲ့အခါကျတော့ကြံ့ကျင်လူကိုမေးမလားတာမန်လူကိုမေးမလားဆိုတာကိုယ့်ရဲ့သူတည်တနာလုပ်ခြင်းနဲ့ကိုကြည့်ခြင်းနဲ့ရွေချက်ပေါ်မှာမူတည်ပါတယ်ပေါ့နော်
။အဲ့တော့ပရိသတ်ရဲ့လူလူရဲ့သဘောထားကိုမီဒီယာကအမှန်တကယ်သိနိုင်အောင်ဘယ်လိုမေးခွန်းမျိုးနဲ့စစ်တမ်းယူပြီးတော့သုံးသပ်သင့်တယ
်ခင်ဗျ။အမအဖြစ်ဆိုရင်ဒါနီးနာပိုင်းနဲ့အဓိကတော့လေ။နီးနာပိုင်းဆိုလို့ရှိရင်ဆရာပြောတဲ့ပရိသတ်ရဲ့အမြင်သဘောထားကိုရမယ်။ဒါကြောင့်မို့အမအဖြစ်ဝါရှင်တန်ပို့စင်အမတက်ကလေးတခုနဲ့ယူနီအမ University of Maryland နဲ့ Maryland တက်ကလေးနဲ့ပူးပေါင်းပြီးတော့ဒါမေးတဲ့အခါမျိုးဒါမျိုးတွေလောက်ကြပါတယ်။လောက်ကြတဲ့အခါကျရင်တော့ခုနတကယ်ကိုပရိသတ်ရဲ့အမြင်သဘောထားကိုကိုသိချင်တယ်ရတတ်ပါတယ်။
အဲ့တော့ပရိသတ်ရဲ့အမြင်သဘောထားကိုသိပြီဆိုတော့အဲ့တော့မီဒီယာဟာအဲ့သဘောထားကိုမူတည်ပြီးတော့အတိုင်းပြောင်းသင့်သလားဒီနေ့အဖြစ်ပြောရင်ဒါမီဒီယာဟာအဲ့စစ်တမ်းရလတ်ကိုအခြေခံပြီးတော့ဒါလေသံပြောင်းသင့်တယ်ဆရာထင်ပါသလား
ဒီလိုအချင်းတော့ကိုမီဒီယာရဲ့အခြေအနေပေါ်မှာမူတည်ပါပေါ့နော်ကိုမီဒီယာကဝေကျင်းရတောင့်တင်းနေအကြီးတန်းကြာမလို့ဘူးပြီးရင်ကိုရဲ့ယုံကြည်ချက်တစ်ခုတည်းပြောမယ်ကိုမီဒီယာကိုဘယ်လိုတိရောက်ထားတယ်လဲပေါ့အဲ့ဒီပေါ်မှာအများကြီးမူတည်နိုင်တယ်ပေါ့နော်အဲ့တော့ဒါမှမဟုတ်လည်းကိုကပြည်သူလူထုဝယ်နေတဲ့ပေါ်မှာမိခိုးရတယ်ဒါမှမဟုတ်ကြော်ညာပေါ်မှာမိခိုးရတယ်စာကြည့်ရင်ကိုမီဒီယာသဘောတော်ဘာနဲ့ဆက်ဆက်တယ်အဲ့ဒါမျိုးဆိုလို့ရှိရင်တချို့ဟာတွေကဟန်ချက်ချင်ကြီးရတာပါပဲပရိသတ်အကျည်ရယ်ကိုမီဒီယာကနော်ဒီကျွန်တော်တို့ဆောင်ရွက်နေကြတဲ့သတင်းစာသမားတွေရဲ့ယုံကြည်ချက်ယူဆချက်ပြည်ညင်ချက်တွေသူတို့ရဲ့သဘောထားတွေနဲ့ပြည်သူလူထုရဲ့သဘောထားတွေနဲ့ပြီးရင်ခုနစီးပွားရေးသဘောအရနော်ဆံပိုးပေးမဲ့ကြော်ညာဆိုလည်းကြော်ညာသမားပေါ့နော်ဒီဟာတွေရဲ့အခါလေးအားလုံးကိုချိန်ညှိပြီးတော့အဲ့ဒီမှာတော့လောက်ကြတယ်လို့ကျွန်တော်ထင်ပါတယ်
။ဆိုတော့မီဒီယာရဲ့ editorial judgment ဟာဒီပရိသတ်ရဲ့သဘောထားအပင်းကဘယ်လောက်ထိကင်းလွန်နိုင်လဲဆိုတော့မှမိခိုးပြီးတော့စဉ်းစားမှာပေါ့သူတို့ရှေ့ဆက်လန်းကတော့အဲ့ဒီသဘောပေါ့
ဟုတ်တယ်သူမိမိရဲ့ယက်တီရေးပေါ့နော်မိမိယက်တီရေးစီးပွားရေးလုပ်ငန်းတစ်ခုအနေနဲ့စီးပွားရေးဟိုကြိုက်ကြည့်ဖြစ်စေမကြိုက်ကြည့်ဖြစ်စေနော်ဒီလိုအဖြစ်ရတီလို့ဆိုတဲ့ပြဿနာမီဒီယာတွေအတွက်အများကြီးရှိပါတယ်အခုဆိုမကြသေးညဆိုရင်ကျွန်တော်မြန်မာနိုင်ငံမှာဒီပုံနှိပ်မီဒီယာဟာမျက်စိဆိုင်တဲ့အနေအထားမှာရောက်နေပြီဆိုပြီးတော့ပြောဆိုကြတာတွေလည်းကြားရတယ်ပေါ့နော်အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့ဆက်တဲ့ရတီနိုင်အောင်ဘယ်လိုလုပ်မလဲအဲ့တော့ကျွန်တော်တို့ဒီပရိသတ်များလာအောင်ဘယ်လိုလုပ်မလဲဒါမှမဟုတ်ဝင်ငွေတက်လာအောင်ဘယ်လိုလုပ်မလဲပရိသတ်များလာတဲ့ဝင်ငွေရလာတဲ့အနေနဲ့မြန်မာဆိုင်နဲ့ရှုပ်ပရိသတ်သိမ်းရှိဘူးကျောင်းများအကောင့်ကြီးရတဲ့အတွက်ကြောင့်မလို့ဒီရတီတွေရတယ်ပေါ့နော်အဲ့တော့မိမိသွားချင်တဲ့လမ်းကြောင်းအဒီတာအဖွဲ့ကသွားချင်တဲ့လမ်းကြောင်းပုံမှန်မူတည်ပြီးတော့သူကဘယ်လိုချိန်မိသွားမလဲဆိုတာကဒီကြရရဲ့လက်တွေ့ကြတဲ့အဲကျွန်တော်တို့အလုပ်သဘောဆန်တဲ့ဝိချက်မျိုးဖြစ်နေတယ်လို့ကျွန်တော်ထင်တယ
်ဆိုတော့ဒီလိုဖြစ်လာတော့မီဒီယာတွေရဲ့ freedom of expression ကိုအနည်းနဲ့အများဆိုသလိုထင်းတဲ့သဘောရှိကောင်းစီမှာပါရတော့ပရိသတ်ရဲ့အကြိုက်ကိုလိုက်ပြီးတော့နည်းနည်းတော့
freedom of expression ကတော့ဘယ်လိုဆိုပေါ်ပြတယ်ဆိုတာကတော့ဟိုအများပြည်သူသိကျင်နေတဲ့လမ်းကြောင်းပေါ်တော့ဒီသူအဖြစ်မီဒီယာတွေကလိုက်ကြတာပေါ့နော်အဲ့ဒီလိုအများပြည်သူသိကျင်တယ်လို့ယူဆတဲ့အပေါ်မှာဒါကျွန်တော်တို့ပေါ်ပြကြတာပေါ့နော
်ဟုတ်ကဲ့ဆရာကျွန်တော်ဒီနေရာမှာကျွန်တော်အဓိကမေ့ချင်တဲ့ဟာကမြန်မာပြည်တွင်းကမီဒီယာတွေပေါ့လေအဲ့ဒါကိုကျွန်တော်မေ့ချင်တာပါဆရာကိုအဲ့ဒီအကျက်တက်တွေးနေရသလားသူတို့ဟာသူတို့လမ်းကြောင်းတည်းအဲ့လိုပရိသတ်ရဲ့သဘောထားကိုများဥတည်ပြီးတော့သွားနေရသလားဆိုတဲ့သဘောကိုကျွန်တော်မေ့ချင်တာပါဆရာဘယ်လိုတွေးလဲ
ပရိသတ်ရဲ့သဘောထားကိုဥတည်ပြီးသွားတယ်ဆိုတဲ့နိုင်ငံရေးအခြေအနေနိုင်ငံရေးလမ်းကြောင်းပေါ်မှာမူတည်ပြီးတော့အများပြည်သူကလူလာတဲ့နိုင်ငံအဲ့ဒါကြောင့်ပေါ်မှာမူတည်ပြီးတော့မီဒီယာတွေကသွားနေကြတယ်လို့ဒီကွာအဖြစ်တော့ကျွန်တော်ပြောနိုင်တယ်ပေါ့နော်။မာချင်းအမျိုးသားဒီမိုကရေစီဖော်ပြရဲ့အရန်ကောင်းနေတယ် NLD ကောင်းတယ်ကိုကိုတိုင်းကလည်းစာနယ်ဇင်းသမားတွေကအမျိုးသားဒီမိုကရေစီဖော်ပြကိုထောက်ခံနေတော့ဆန်းစုကြည်ကိုလေးစားမယ်ဆိုလို့ရှိရင်ဒီဘူးအားဖြင့်သူ့ရဲ့လူတဘာဝပြည်ပြည်ဒီစိတ်ပြည့်မှုတွေရှိနိုင်တာပေါ့နော်။အဲ့ဒီခါမျိုးမှာလည်းမျိုးသားဆိုဖော်ပြခွင့်ဆိုတာအဲ့ဒီအချက်ဒီနေလဲတော့ပြီးပြည်ပါပေါ့နော်။အဲ့တော့professional လို့ပြောတဲ့ကျွန်တော်တို့စာနယ်ဇင်းသမားပီတာတဲ့လူတွေကတော့အဲ့ဒီခုနမိမိရဲ့အဆွဲကိုမိမိသိပြီးတော့အဲ့ဒါကိုအတတ်နိုင်ဆုံးမိမိအလုံးမပါဘူးဂရုစိုက်ပြီးတော့ဆောင်ရွက်တော့ကြတာလေးရှိပါတယ်သူတွေဒီဒီမှာလည်းအလိုပါပဲ neutrality လို့ပြောတဲ့လက်မလိုက်ဘူးဆိုတာကလည်းအဲ့ဒီကြောင့်ကနေညှတာအောင်နော်မိမိပြောနေတယ်မိမိအကြိုက်ကလည်းရှိမယ်ဒါပြီးတော့မိမိအကြိုက်ကိုမိမိကငါတော့ဒါကိုကြိုက်တယ်ဆိုတာသိပြီးဒါကိုငါရဲ့ထဲမှာမထင်နိုင်ဟနိုင်အောင်ပူပြီးပြည်လက်ပြဘောနဲ့ပူပြီးကြိုက်အောင်အတတ်နိုင်ဆုံးကြိုးစားပြီးတော့ပြီးရင်သဘောထားကွင်းနေတဲ့အမြင်ကိုလည်းညှတာအောင်မိမိသတင်းရေးသားတဲ့ရမှာလုံထားတာကဒါကဓမ္မလိုက်တဲ့စာနယ်ဇင်းအတတ်ပညာလို့ပြောတာပါဟု
တ်ကဲ့ဆရာ
ဆက်ရှိမှာပါလေ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုထပ်ပြီးတော့မေးချင်ပါတယ်ဆရာအဲ့ဒီတော့မြန်မာပြည်တွင်းကမီဒီယာတွေကိုအကုန်လုံး overall လွှမ်းခြုံကြည့်ရင်ဆရာဘယ်လိုမှတ်ချက်ချချင်လဲခုနကိစ္စနဲ့ပတ်သက်ပြီးတော့
ဒီလိုအချင်းတော့အဲဒီကအဖွဲ့မှလည်းသူ့နိုင်ငံရေးအနေနဲ့သူရှိတယ်ပေါ့နော်။ကောင်းကြီးတွေမြေလို့ရှိရင်သူ့နိုင်ငံရေးမြေရအတူကြည့်ပြီးတော့ရေးကြတယ်ပေါ့နော်။ အဲ့တော့လေခုနကြောတဲ့နော်ကျွန်တော်တို့စနေဈေးလုပ်ငန်းပညာတဲ့ပြီးတော့ professionalism ပြီးတော့အတတ်နိုင်ဆုံးခုနတည်ငြိမ်မှုတော့ထိချုပ်ပြီးတော့လောက်ကွယ်ရမယ်ကျွန်တော်တို့ဒီလိုပဲ
ဟုတ်ကဲ့